American Agatha စူဇန်ရဲ့အဖွဲ့ NASA က2018ဩဂုတ်လ6ရက်နေ့မှာနေကိုအနီးကပ်ထိလာဖို့အတွက်အာကာသစူဇန်ရဲ့ရင်စင်းကိုဆက်တင်လိုက်ပါတယ်။ဘာကြောင့်နေကိုစူဇန်ခင်ရတာပါလဲ။ NASA သိပ္ပံပညာရှင်ဒေါက်တာပရိဒါတင်ကပြောပြပေးမှာပါ။အခုလိုမျိုးနေကိုလွတ်တင်ဖို့အတွက်ဘာလို့စိတ်ကူးရတာလဲပြောပြပေးပါ
။နေကိုလွတ်တင်ဖို့စိတ်ကူးရတယ်ဆိုတာကဘယ်လိုကြအာသာတဂျူဒုဆိုလို့ရှိရင်ဒီနေဆက်ကြဝလာရဲ့အပြင်ကိုရောက်သွားပြီဒီဆက်ကြဝလာမှာရှိတဲ့ဂျိုပတ်လန်းနေသူတေတနာတွေတိတ်ပန့်အချက်လက်တွေတော့ပုတ်ပြီးနေပြီဒါပေမဲ့တကယ်နေဆက်ကြဝလာရဲ့နေဝိုးကိုတည်တည်ချာချာအနီးကလေးလာဖို့အတွက်အတော်ကိုအချိန်ယူခဲ့ရပါတယ်အမေရိကန်နိုင်ငံနေနဲ့ပထမအုပ်ချုပ်စနေဆက်ကြဝလာကိုသူတေတနာလုပ်ဖို့အတွက်ကလိုပဲဆိုပြီးအမေရိကန်အစိုးရကိုproposal လမ်းတင်လိုက်တဲ့အခါဒီသူတေသနာလုပ်ဖို့အတွက်စာတမ်းနဲ့လမ်းတင်လိုက်တဲ့အခါကျတော့သူတော်တော်ကိုဆုံးဖြတ်ယူရတယ်နောက်ဆုံးအဲဒီ2009ခုမှာ Congress တက်တော်နေပြီးအတည်ပြုပြီးတော့ budget ချပေးလိုက်တန်းရာပေါင်းများစွာကုန်ပါတယ်နေအကြောင်းကိုကောင်းကောင်းသိရှင်တဲ့အတွက်ဒီနေရလာတဲ့ solar wind လို့ solar flare ဆိုတာဘယ်အစားလဲနေရဲ့အတ္တမှာထွက်နေတဲ့ဒီ iron တွေပေါ့နော်သူက atom ရဲ့လို့မရှိတော့ပစ်ကူတဲ့အချိန်မှာအဲ့ဒီကထွက်လာတဲ့ရောင်ကြီးတွေကဘလောက်အထိပြင်းတယ်လဲဘလို့တန်းငွေတွေနဲ့ပေါင်းဖွဲ့ထားတယ်ဆိုတော့ဒီချာတိတိကျကျသိကျင်တဲ့အတွက်လေ့လာတာအဓိကအ
ဲ့လိုမျိုးနေရဲ့ရောင်ကြီးတွေနဲ့ဒီပတ်ဝန်းကျင်အားတွေလေ့လာလို့ရှင်အကျိုးအမြတ်ကဘာရှိပါလဲ
အကျိုးမြတ်ပါလဲဆိုလို့ရှင်ဒီလူတွေအသက်ရှင်ဖို့အတွက်ကိုဒီနေဆက်ကြဝလားရှိတယ်နေရှိတယ်ဆိုနေပင်ကနေဖြစ်လာတယ်လဲဆိုတဲ့ဟာကိုလေ့လာဖို့အတွက်ကအနန္တစကြဝဠာကြီးမှာအနန္တနေပေါင်းမြောက်များစွာရှိတယ်။အဲ့ဒီနေတွေကတဘာဝအလျောက်ဖြစ်လာလိုက်နှစ်တန်ထောင်ပေါင်းများစွာကြာတဲ့အခါကျလို့ရှိရင်နေက white star ကို red drop တို့ဆိုပြီးတော့နေတွေကပြက်ကွဲပြောက်သွားပေါ့နော်။ပြီးတော့နေတစ်စင်းပြန်ဖြစ်လာ။အဲ့တော့ဒါတွေဘာကြောင့်ဖြစ်လဲဘယ်လိုဖြစ်တယ်လဲဆိုတဲ့ဟာကိုကို့နေစကြဝဠာကြီးမှာရှိတဲ့နေကိုစုံစမ်းခြင်းအပြင်အရင်စကြဝဠာကြီးနောက်ဆက်လာမဲ့စကြဝဠာကြီးဘယ်လိုပေါ်လာလဲဆိုတဲ့ဟာကိုလည်းသိနိုင်တယ်
တိတ်တန့်ပညာရှင်တွေနေဆက်ကြဝလာကြီးကိုအဝေးကနေလေ့လာနေတာကြားပါပြီ။အခုနေနာကိုကတ်သွားပြီးလေ့လာဖို့အတွက်ဘာကြောင့်လုပ်ရတာပါလဲ
။အဓိကတော့နေဆက်ကြဝလာရဲ့မျက်နှာပြင်ကအပူချိန်ဘယ်လောက်ရှိတယ်လဲ။ရှိတဲ့အပူချိန်ကြောင့်ဖြစ်ပေါ်နေတဲ့ဒီနေမျက်နှာပြင်မှာဖြစ်နေတဲ့ဒီရောင်ကြီးတွေ၊စွမ်းအင်တွေဒီနေမျက်နှာပြင်မှာရှိတဲ့ electron တွေ၊ proton တွေ၊ neutron တွေပေါ့နော်။အဲ့ဒီဟာတွေကဘယ်လောက်ပမာဏနဲ့ဘယ်လောက်အတိုင်းအတာအထိရှိနေတယ်လေဆိုတဲ့ဟာကိုအတိအကျကျတိုင်းထားဖို့အတွက်ကဒီနေကျက်တဲ့အခါကျမှပဲတိုင်းလို့ရတယ်ပေါ့နော်ဒီနှစ်များစွာစောင့်ရတယ်နေရဒေသများစွာသွားရတယ်အခုကျတော့ပြဒီဆွတ်လိုက်တဲ့ဂျူတူကနေဒီနေတိုင်းရောက်သွားတဲ့အတွက်ထည့်ပေးလိုက်တဲ့တိုင်းနဲ့ဆက်တွေကနေတောက်ဆောက်ကိုတိုင်းနိုင်ပါတယ်အဲ့တော့အဓိကပါလဲဆိုတက်ရှိသရွာတွေအပင်တွေအသက်ရှင်မှုအတွက်မရှိမဖြစ်လိုအပ်တဲ့အပူနဲ့အလင်းအောင်ရဖို့ကိုနေမရှိရင်မဖြစ်ဘူးဒါကြောင့်နေအကြောင်းကိုပို့ပြီးသိခြင်းတဲ့အတွက်နေဆက်ကြဝလာကိုလေ့လာတဲ့တိတ်ပံသူတေတီရမျက်နှာပြင်အပူချိန်9000 6000စင်တီဂရိတ်လောက်ပူတဲ့နေကိုသူတေသနာဂျူဒုတလုံးကိုလွတ်တင်ခဲ့တာပါပြီးခဲ့တဲ့2ရက်3ရက်က
2002ခုနှစ်မတန်ခင် Solar Probe 2010ကနေ2018ခုနှစ်အထိ Solar Probe Plus နဲ့2018ကစပြီး Parker Solar Probe ဆိုတဲ့နာမည်တွေနဲ့နေကိုစူးစမ်းဖို့အတွက်အဆင့်ဆင့်လှုပ်ဆောင်ခဲ့တာဖြစ်ပြီးအခုမှနင်းနဲ့အနည်းဆုံးကိုတွားပြီးလေ့လာဖို့ရင်ကို NASA ကဆက်တင်လိုက်တာဖြစ်ပါတယ
်ဒီဂျူဒုလွတ်တဲ့ဟာကို Parker Solar Probe Parker မေတုတေသနာထောက်လှမ်းရေးဂျူဒုလို့အမည်ပေးထားပါတယ် Solar Wind ရှိတယ်ဆိုတဲ့ဟာကိုပထမအဦးဆုံးစပြီးတော့ Theory အရတွက်ချက်ပြီး Predict လုပ်ခဲ့ကြ Mr. Parker ဆိုတဲ့လူကစတွေ့ခဲ့တာပါသူကအခု90နဲ့တနည်းရှိပါပြီအခုဒီအသက်ထင်ရှားရှိဆုံးပဲ University of Chicago မှာသူပါမောက္ခအနေနဲ့ဆက်ပြီးအလုပ်လုပ်နေပါသေးတယ်တာဝန်ထမ်းဆောင်နေပါသေးတယ် Mr. Parker ကိုပုံပြတဲ့အနေနဲ့ Parker Solar Probe ဆိုပြီးနာမည်ပေးပြီးဂျူလူကိုလွှတ်တင်လိုက်တာဖြစ်ပါတယ်အသက်ထင်ရှားရှိနေတဲ့သိပ္ပံပညာရှင်တစ်ယောက်ရဲ့နာမည်နဲ့လွှတ်တင်လိုက်တဲ့ဂျူဒုကဒါပထမဦးဆုံးပ
ါနေကနေစိုင်းရင်တွေကိုယူကြပါတယ်နေမှာဒီလိုစွမ်းအင်တွေဘယ်လိုရနေတာပါလဲ
နေဟာဟိုက်ဒရိုဂျင်80ရာခိုင်နှုန်းဟီလီယမ်30ရာခိုင်နှုန်းဓာတ်ငွေ့တွေနဲ့ဖွဲ့စည်းထားပြီးဒီနေရဲ့ဒီစွမ်းအင်ကဘယ်အရာလဲဆိုဒီဟိုက်ဒရိုဂျင်တွေအရန်ပူတဲ့အချိန်မှာပလတ်စမာဖြစ်သွားပြီးသူတို့ဟိုက်ဒရိုဂျင်တွေပေါင်းပြီးတဲ့အခါကျရင်ဟီလီယမ်ကိုပြောင်းသွားတဲ့အခါကျတော့ ူကစွန့်ရင်ထွက်လာလေအဲ့ဒါကို hydrogen bomb မှာ nuclear ပေါင်းစည်းမှုပေါ့နော် fission energy မဟုတ်ဘဲနဲ့ဒါ fusion energy လို့ခေါ်ပါတယ် hydrogen ဓာတ်ငွေတွေပေါင်းပြီးတော့ helium ပြောင်းသွားတဲ့အခါမှာထွက်လာတဲ့အပူပမာဏသိမ့်ရပါတယ်နေရောင်ကနေပြီးတော့ထုတ်တဲ့စွန့်ရင်အဲ့ဒီရရတာပါပဲအခုကျွန်တော်တို့ရှိတဲ့ solar system ပေါ့နော်ဒီနေဆက်ကြပါလားသူရဲ့တက်တန်းအားဖြင့်ဆိုလို့ရှိရင်တက်တန်းတဝက်ကျော်သွားပြီလို့ပြောနိုင်ပါတယ်။ဘာလို့ဆိုတော့ hydrogen 90ရာခိုင်နှုန်းလောက်ပဲကျန်တော့တယ်။အဲ့တော့နောက်နှစ်ပေါင်းတန်းပေါင်းထောင်ပေါင်းများစွာတော့ဒီနေကြီးကတော့ရှိနေဦးမှာပေါ့
။ဒီနေကိုစူးစမ်းဖို့အတွက် Parker Solar Probe ရင်ပေါ်မှာဘာဆက်တွေတပ်ဆင်ထားပါသလဲ
။ဒီနေပြင်ပေါ်မှာဒီမြို့မှုန်တွေအိုင်းတွေဘလို့ရှိနေတယ်ဆိုတဲ့ဟာကိုလေ့လာဖို့အတွက်သူ့မှာ 3D camera CCD CMOS camera ဆိုတာပါသွားပါတယ်။ကင်မရာနဲ့ဒီမြို့မှုန်တွေကိုတိုင်းတယ်ပန်လိုက်အားလျှက်စစ်ပန်အားတွေကိုတိုင်းမှာဖြစ်ပါတယ်ဒီပစ္စည်းတွေအပြင်ဒီကုဏပရမာဏုမျိုးအမှုန်တွေရဲ့တိတ်တိတ်မှုတိုင်းမှာဖြစ်ပါတယ်တော့တိုင်းနဲ့ဆက်အမျိုးအစားပေါင်းအဓိကအားဖြင့်ကတော့၄မျိုးခွဲပြီးတိုင်းထားပါတယ်အဓိကကတော့နေရဲ့မျက်နှာပြင်ဒီဂရီ4000လောက်ရှိတဲ့အပူချိန်မှာဖြစ်နေတဲ့ပန်လိုက်ဆက်ကွင်းတွေလျှက်စစ်ဆက်ကွင်းတွေနေမုံတိုင်းပေါ့နော်ဆိုလာဝင်းတွေကိုဒီကြာကြလေးလာဖို့အတွက်စွတ်တင်လိုက်တာဖြစ်ပါတယ်အဲ့တော့စိတ်ဝင်စားဖို့လည်းကောင်းတယ်နောက်လာမဲ့၄-၅နှစ်အတွင်းမှာမရှိမဖြစ်တဲ့နေရဲ့အကြောင်းကိုပို့ပြီးသိမှန်တယ်လို့ထင်ပါတယ
်ဒေါက်တာပဂေတာတင်ပါအပူရှင်သိပြီးချင်းနဲ့နေနာကိုအရောက်သွားနိုင်ဖို့ဘယ်လိုကြံစည်ထားလဲဆိုတော့ကိုဆက်ပြီးပြောပြပေးပါမယ်ဆိုတော့ကြံပြရင်ဒီသတင်းပတ်သက်သိပ္ပံနဲ့ဤပင်ရဲ့ဇန်နာကိုဒီမှာပဲကျင်းလာလိုက်ရစေနောက်တစ်ပတ်မှာအစီအစဉ်ပြန်ကြောင်းပါ